ဒီကနေ့မှာကြာရောက်တဲ့2020ခုနှစ်လက်သက်ကစလို့မြန်မာပြည်သူပြည်သားအပေါင်းငြင်းငြင်းချမ်းချမ်းနဲ့အတူရှင်တွဲနေနိုင်အောင်ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေဘလို့ဆန္ဒပြုကြရဲဆိုတာကို VOA သတင်းထောက်စုစုကတင်ပြပေးထားပါတယ်ရှင်
တက်ဂရင်2020နှစ်စန်းတည်းရည်နေကစပြီးတရားဝင်ကိုချမ်းသာစိတ်ချမ်းသာရှိစေဖို့နဲ့လူအင်ဆန္ဒတွေပြေဝစေဖို့နိုင်ငံတော်တန်ခါးနိုင်ငံအဖွဲ့ဥက္ကဋ္ဌဗမော်ဆရာတော်ဒေါက်တာဗန္ဒနာကုမာရပြည်ဝန်သားကအခုလိုဆုတောင်းမိန့်ကြပါတယ
်အားလုံးသောတိုင်းသူပြည်သားကဘာသူဘဝသားတွေကိုချမ်းသာစိတ်ချမ်းသာရှိပြီးတော့လူအင်ဆန္ဒတွေအားလုံးပြေဝကြပါစေကုန်တည်း
နှစ်တကူအချိန်ခါမှာမြန်မာပြည်တွင်းကနေရဲဆုံးခွာနေထိုင်နေရသူတွေနဲ့တကွပြည်သူတွေအခက်အခဲတွေအားလုံးပြေလည်စေဖို့ဆူတောင်းပေးသူကတော့အစ္စလာမ်ရေးရာကောင်စီဌာနချုပ်တွဲဘက်အတွင်းရေးမှူးဦးဝနာရွှေပါ
နှစ်တကူပုံပြီးတော့တည့်တည့်ရောက်တဲ့ခါမှာပေါ့နော်မြန်ဟောင်းကကျွန်တော်တို့ဝန်ထဲစရာတွေကြီးခွဲစရာတွေဒီဟာတွေကိုနှစ်တကူပါမလာစီရင်မှုပေါ့နော်နှစ်တက်မှာမင်္ဂလာရှိပြီးခြင်းနဲ့နှစ်တက်မှာအကောင်းကြီးရပြီးခြင်းနဲ့နှစ်တက်မှာကျွန်တော်တို့အခက်အခဲရှိတယ်လို့ဒီနေရာဆုံးခွာတဲ့သူတွေတွေ့ဟလာဒီဒုက္ခအခက်အခဲအားလုံးကိုဒီကြောက်ဆင်းကြီးကိုတွေ့ဆန္ဒပြုပါတယ်
ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုကလည်းရင်းရမ်းတရားတဲ့နှစ်သစ်ဖြစ်စေကြောင်းနှုတ်ခွန်းဆက်အမှားစကားပြောကြားခဲ့ပါတယ
်ဒီမြန်မာပြည်မှာရှိတဲ့ပြည်သူပြည်သားများမျှော်လင့်ခြင်းနဲ့တိုးတက်ဖွံ့ဖြိုးခြင်းနဲ့ငြိမ်းချမ်းခြင်းကိုရရှိစေတော်မူပါငြိမ်းချမ်းခြင်းဟာဖြစ်နိုင်ပါတယ်ငြိမ်းချမ်းခြင်းသာလျှင်တစ်ခုတည်းသောလမ်းစဉ်ဖြစ်ပါတယ်စိတ်ကောင်းလုံကောင်းရှိတဲ့သူတွေငြိမ်းသက်ချမ်းသာခြင်းခံစားရပါစေငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်
မြန်မာနိုင်ငံမှာသာမကကဘာတဝုံးမှာရှိတဲ့သူတွေအနေနဲ့ကိုယုံကြည်ရာဘာသာကိုကိုးကွယ်ခွင့်ရှိပြီးတဦးနဲ့တဦးယုံကြည်ရာဘာသာရေးအပေါ်ဝေဖန်တိုက်ခိုက်မှုမပြုဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုဥက္ကဋ္ဌဦးမောင်ရွှေကအခုလိုဆန္ဒပြုထားပါတယ်
ကဘာရရမှာဖြစ်နေတဲ့ပြဿနာတွေအလုံးပြည့်ပြည့်လည်လည်နဲ့ပြည့်ရှင်းသွားပြီးတော့ကဘာသူဘဝသားအလုံးချမ်းသာချမ်းသာစွာနဲ့ကိုယ်တည်ထောင်စံအတိုင်းဟုတ်ပြုကိုးကွယ်နေထိုင်ကြဖို့အဓိကတော့ကျွန်တော်တို့အခုချိန်မှာဖြစ်နေတဲ့ဘာသာရေးနဲ့ဒီပခတ်ခြင်းအတွက်ပါအလုံးညီညီရင်းရဲ့ကိုယုံကြည်တာကိုကိုကိုးကွယ်ပါကိုယုံကြည်တာကိုကိုလုပ်ပါဒါပေမဲ့တယောက်တယောက်ကိုမင်းမှားတယ်ငါမှတ်တယ်အဲ့ဒါလေးမပြောဖြစ်ဘူးအဲ့ဒါအတွက်လည်းဖြစ်စေခြင်းနဲ့အန္တရာယ်ရှိပါလား
နိုင်ငံတော်တမန္တဦးဝင်းမြင့်ကတော့2020ပြည့်နှစ်နှစ်တကူနှုတ်ခွန်းဆက်အမှားစကားအဖြစ်နိုင်ငံတော်မှာတွေ့ကြုံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအမှန်တရားတရားမျှတမှုနဲ့ယူသားပွင့်လင်းမှုတို့ကိုလက်ကင်ထားဖြစ်ရှင်းမှကျော်လွှားနိုင်မှာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်